วิปัตตนาอมัตยามะမပြတ်မလတ်စူးစားရှုမှတ်ပါများအထုံနေကြသည်ယောဂိယဘန္တရောကောင်းတို့နတ်ခင်ဩဝါဒဓမ္မကထာဒေသနာတော်အနေဖြင့်အချင်းချင်းဟောနာကြီးညိုမှတ်သားခွင့်ရသည့်ဒေသနာတော်ကတံဝေယူပါပွားခြင်းလာမယ်ဆိုတဲ့ဩဝါဒကထာတစ်ခုဟောနာကြီးညိုမှတ်သားကြည့်ချရအောင်ယောဂိဘန္တရောကောင်းတို့ပฏิပဒံ၄ပါးဝိပဿနာအမတ်တရားများကိုကြိုးစားရှုမှတ်ပွားများအထုတ်နေသောအချိန်ကာလ၌မိမိတို့ရဲ့စိတ်တွေဟာတခါတရံမှာရှင်းရှင်းလန်းလန်းနဲ့အထုတ်ခြင်းနေပါတယ်တခါတရံကြတော့လည်းပဲသူစိတ်တွေဟာရှုပ်ထွေးပြီးတကာလလေးလံ၍ထိုင်မိုင်းနေတတ်ပါအာမထုတ်ခြင်းပဲလည်းပဲဖြစ်နေတတ်ပါလေးလံရှုပ်ထွေးလာတဲ့မရှိမလန်းပဲဖြစ်နေတဲ့အချိန်ကာလမျိုးတွေမှာထိုယောဂီဟာတမာတိမရပဲတမာတိမရှိပဲဖြစ်နေတတ်ပါတခါတရံကြတော့လည်းပဲထိုစိတ်တွေဟာအသိဉာဏ်ပညာနဲ့လုံလပယောဂတို့ကအလွန်တရာမှအားကနေနှုတ်နေနေတဲ့အတွက်အားရီနေသုံးလပယောကအတိညာဏ်တို့ကအာနေ၍နှုံနေနေ၍ဖြစ်စေငြိမ်းမှုဆိုတဲ့ချမ်းသာမှုတစ်ခုကိုရနေတဲ့အတွက်ကြောင့်ဖြစ်စေရှုမှတ်မှု၌တာယာမှုကင်းပြီးတော့ရှုမှတ်မှုနဲ့တာယာမှုကင်းနေဆိုတာကအမှတ်မမှတ်ပဲနဲ့အမှတ်တွေလွတ်ပြီးတော့နေတာကိုရှုမှတ်မှုနဲ့တာယာမှုကင်းတယ်လို့ဆိုရပါတယ်အဲဒီလိုရှုမှတ်မှုနဲ့တာယာမှုကျင်းပြီးတော့ရှုမှတ်မှုတွေကျင်းပြီးတော့စိတ်တွေဟာရှင်းရှင်းပြပြအာမထုတ်ခြင်းပဲဖြစ်နေတတ်ပါတယ်။အဲလိုရှင်းရှင်းပြပြအာမထုတ်ခြင်းပဲဖြစ်နေတဲ့အချိန်ကာလမျိုးတွေမှာဓမ္မတရားအာယုနှစ်ခုကိုအာယုပြု၍ရှင်လန်းစေရမှာဖြစ်ပါတယ်။ဓမ္မအာယုနှစ်ခုကိုအာယုပြုကရှင်လန်းစေမယ်ဆိုရင်တော့ဖြင့်တမာတိတွေဖြစ်ကကျိုးစားမှုဝိရိယတရားတွေလည်းပဲထက်တန်အမတ်တတိတွေလည်းထက်တန်တမာတိတွေလည်းဖြစ်ပြီးအမှန်ကိုသိသည့်ဝိပဿနာပညာတွေလည်းဖြစ်သွားဖို့ရှိပါလေဓမ္မအာယုန်နှစ်ခုဆိုတာကပထမဓမ္မအာယုန်ကဘာလဲဆိုတော့တာဝေကဝတ္ထု၈ပါးကိုကိုယ်တိုင်ဆင်ကျင်၍ဖြစ်စေဆရာသမားတွေကပြောပြဟောပြဘေး၍သိရှိကာဆင်ကျင်၍ဖြစ်စေဓမ္မတံဝေကဖြစ်အောင်ဆင်ခြင်ပြီးတကားကရှင်းရှင်းလန်းလန်းစိတ်ကိုဖြစ်စေရမှာဖြစ်ပါတယ်တံဝေကဝတ္ထုဆိုတာကတံဝေကဆိုတာကအလွန်တရာမှထိတ်เสียလန့်เสียကြောက်เสียကောင်းတဲ့အကြောင်းအရာတွေကိုတံဝေကဝတ္ထုလို့ခေါ်မယ်ပါလို့ခေါ်မယ်တဲ့လေတံဝေကဆိုတာကထိတ်เสียလန့်เสียဝတ္ထုကအကြောင်းအရာပေါ့ထိတ်เสียလန့်เสียအကြောင်းအရာဝတ္ထုတွေကိုတံဝေကဝတ္ထုလို့ခေါ်အဲဒီတံဝေကဝတ္ထုတွေကိုကိုယ်တိုင်ဆင်ញင်ရေးဖြစ်စေသောမဟုတ်ဆရာသမားတွေကပြောပြပေး၍သိရှိကာဆင်ញင်ရေးဖြစ်စေဓမ္မတံဝေကဖြစ်အောင်ဆင်ញင်ပေးပြီးတော့ရှင်းရှင်းလန်းလန်းဖြစ်စေရမှာဖြစ်ပါတယ်ပြီးတော့နှစ်ခုမြောက်အချက်ကတော့ဖြင့်ယရဏ၃ပါး၏ဂုံတော်များကိုအဖန်ဖန်အထက်ထက်စင်ကျင်အောင်မြင်ပြီးတကားလားရှင်းရှင်းလန်းလန်းဖြစ်စေရမှာဖြစ်ပါယရဏသုံးပါးဂုံတော်ဖရာဂုံတော်၉ပါးတရားဂုံတော်၆ပါးသံဃာဂုံတော်၉ပါးတို့ဖရာတရားသံဃာဂုံတော်များတို့တွင်တပါးတပါးသောဂုံတော်ကိုအာယုံပြု၍ပုံဖော်ကအဖန်မှန်ထက်ထက်စင်ကျင်စဉ်းစားပြီးတော့အောင်မြင်ပြီးတော့မိမိရဲ့စိတ်တွေကိုရှင်းရှင်းလန်းလန်းဖြစ်စေရမှာဖြစ်ပါတယ်အဲလိုဖရာဂုံတော်တို့တွင်တပါးတပါးတရားဂုံတော်တို့တွင်တပါးတပါးသံဃာဂုံတော်တို့တွင်တပါးတပါးအာယုံထားပြီးတော့နှလုံးသွင်းနေလဲပဲတာသမထကုသိုလ်တွေဖြစ်ပွားအဲလိုကုသိုလ်တရားတွေဖြစ်ပွားရင်ထိုယောဂီမှာအလိုလိုအာထုတ်ခြင်းလာတဲ့ရှင်လန်းလာတဲ့ကုသိုလ်စိတ်တုပ္ပတ်တွေအလိုလိုဖြစ်လာမှာဖြစ်ပါတယ်ဒါကြောင့်မလို့နံပါတ်1အချက်ကတံဝေကယူရမယ်တဲ့ တံဝေကယူဖြစ်လို့ရှိရင်ပွားခြင်းလာမယ်တံဝေကယူဖြစ်ရင်ဘယ်လိုဖြစ်လာမယ်ပွားခြင်းလာမယ်အာထုတ်ခြင်းလာမယ်ရှုမှတ်ခြင်းလာမယ်နှလုံးသွင်းခြင်းလာမှာဖြစ်ပါတယ်အဲဒီတံဝေကဝိထုတွေကဘုန်းကြီးတို့အထကရာဆရာကြီးများက၈ပါးရှိတယ်လို့ညွှန်ပြပါတယ်အထတံဝေကဝိထုနိနာမဇာတိဇရာဗျာတိမရဏာနိသတ္တာရိတဲ့အဲ့ဒီမှာ၄ပါးသတ္တာရီ၄ပါးဇာတိပရိဒန္တိနေရတဲ့ဒုက္ခသရာအိုရတဲ့ဒုက္ခဗျာတိနာရတဲ့ဒုက္ခမရဏသိရတဲ့ဒုက္ခလို့ဒုက္ခ၄မျိုးပြီးတော့နောက်ဒုက္ခ၄မျိုး၄ပါးကဘာတုံးဆိုတော့အပါယဒုက္ခပစ္စမံပစ္စမံ၅ခုမြောက်ဖြစ်တဲ့အပါယဒုက္ခအပေ၌တွားရောက်ပြီးတော့ဖြစ်ရတဲ့ဆင်းရဲခြင်းများနာဂုမြောက်ဒုက္ခကအပယ်ဆင်းရဲနာဂုမြောက်ဒုက္ခကဘာဆင်းရဲတုံးအပယ်ဆင်းရဲ၆ခုမြောက်ဆင်းရဲကတော့အတ္တိတေဝတ္တမူလကံဒုက္ခံတဲ့အတိတ်ဘဝကာလကဆင်းရဲခြင်းလင်ဖြစ်ကြောင်းရှိတဲ့ဆင်းရဲခြင်းများအတိတ်ဘဝကာလကဆင်းရဲမျိုးစုံတွေကြုံခဲ့ကြဘူးတဲ့မကြုံခဲ့ဘူးတဲ့အရာမရှိဘူးအတိဘဝကာလနဲ့တုန်းကဆိုလို့ရှိရင်မိမိတို့တွေမင်းမျိုးမှလည်းတွားရောက်ပြီးတော့ဖြစ်ပြီးတော့အဲ့ဒီမင်းမျိုးနဲ့ပတ်သက်သောဆင်းရဲဒုက္ခတွေအမျိုးမျိုးကြုံခဲ့ရပုံနာမျိုးမှတွားရောက်ဖြစ်တဲ့စဉ်ကာလတုန်းကလည်းပုံနာမျိုးနဲ့ပတ်သက်သောဆင်းရဲဒုက္ခအမျိုးမျိုးဖုံဖုံတွေကြုံခဲ့ကြရသူကျန်မျိုးမှတွားရောက်ပြီးတော့အတိတ်ကာလဖြစ်စဉ်တုန်းကလည်းသူကျန်မျိုးနဲ့ပတ်သက်သည့်ဆင်းရဲဒုက္ခအမျိုးမျိုးဖုံဖုံတွေမိမိတို့တွေကြုံခဲ့ကြရဘူးတဲ့ဆင်းရဲသားမျိုးမှာတွားရောက်ပြီးတော့ဖြစ်စဉ်ကာလဒုံကလည်းမိတို့တွေဆင်းရဲသားနဲ့ပတ်သက်တဲ့ဒုက္ခမျိုးစုံတွေအဖုံဖုံကြုံခဲ့ဘူးတဲ့မင်းမျိုးပုံနာမျိုးတထင်းမျိုးသူကျယ်မျိုးဆင်းရဲသားမျိုးခေါ်အမျိုးကြီး၄ပါးတို့နဲ့မဖြစ်ဘူးတာရဲ့လို့မရှိဘူးအာလုံတော်ကုသိုလ်ရှင်များယောဂီအပေါင်းတို့ဘဝတိုင်းဘဝတိုင်းမှာအဲ့ဒီအမျိုး၄ပါးမှာတွားပြီးတော့ဖြစ်ခဲ့ဘူးတာပဲဖြစ်ခဲ့ဘူးတဲ့အတိတ်ကာလဒုံကလည်းဆင်းရဲမျိုးစုံတွေမိမိတို့တွေခံစားခဲ့ရဘူးတဲ့စံစားခဲ့ရဘူးတဲ့ဆင်းရဲမျိုးစုံတွေတွေ့ကြင်ဘူးတဲ့ဘဝတွေကအလွန်တရာမှခြားခဲ့သည်ဖြစ်ကြရကအတိတ်ကာလကဆင်းရဲဓာရီချမ်းသာဓာရီခံစားခဲ့ရဘူးဓာရီဘာတစ်ခုမှယခုခါ၌မသိရှိကြတော့ဘူးတဲ့ဒါကြောင့်အတိတ်ကာလတုန်းကလည်းဘဝများစွာတန်တရာလျှောက်ခဲ့တဲ့အတိတ်ကာလတုန်းကဆင်းရဲမျိုးစုံတွေတတ္တဝါတိုင်းတတ္တဝါတိုင်းကြုံခဲ့ရဘူးသလားမကြုံခဲ့ရဘူးပါလားဒါကြောင့်အတ္တိတေဝတ္တမူလကံဒုက္ခံအတိတ်ကာလတုန်းကလည်းပဲဆင်းရဲမျိုးစုံကြုံခဲ့ရဘူး၏ခုနှစ်ခုမြောက်ဆင်းရဲကဘာလဲဆိုတော့အနာဂတေဝတ္တမူလကံဒုက္ခံအနာဂတ်ကာလမှာနောက်ရလာအောင်မဲ့နောက်ရောက်လာအောင်မဲ့ဆင်းရဲဒုက္ခတွေမိမိတို့တွေနောက်ဘဝတွေမှာသွားပြီးတော့ကြုံရအောင်မှာပဲနောက်ဘဝတွေမှာသွားဖြစ်တဲ့ခါမှလေကုလပြောခဲ့သည့်မင်းမျိုးပုံနာမျိုးသူကျဲမျိုးဆင်းရဲသားမျိုးခေါ်တဲ့အမျိုးကြီး၄ပါးတို့မှာတွားရောက်စဉ်ကာလဖြစ်ရအောင်မီအဲ့တွားပြီးတော့ဖြစ်တဲ့အခါမှာလည်းပဲအိုနာတိဆိုတဲ့ဒုက္ခဘေးတွေနဲ့လည်းပဲအနာဂတ်ကာလမှာတွားရောက်၍ကြုံရရအောင်မလားမကြုံရရအောင်မလားအနာဂတ်ကာလမှာလည်းတွားပြီးတော့ဖြစ်အောင်မယ်ဇာတိပရိသန်တွေတွားပြီးတော့နေလို့ရှိရင်တော့အပြင်အိုရမယ်နာရမယ်သိရမယ်အဲ့ဒီအနာဂတ်ကာလမှာလည်းသွားပြီးတော့ကြုံရအောင်မေးဒါကြောင့်အနာဂတ်ကာလဘေးတွေလည်းတွေ့အောင်မီယခုပစ္စုပန်ဘဝပစ္စခမှာလည်းမိမိတို့ကြုံတွေ့နေရတဲ့ရှစ်ခုမြောက်ဖြစ်တော့ဆင်းရဲကဘာလဲဆိုတော့ပစ္စုပန်နေအာရပရိယတိမူလကံဒုက္ခံတဲ့ပစ္စုပန်ကာလယခုရောက်နေတဲ့လူပုံလူဘဝလူဌာနမှာပင်လေရင်မိမိတို့ရဲ့အာရတွေကိုရှာမိနေရတယ်ရှာမိရသလားမရှာမိရလားစာရေးတောက်ရေးအတွက်ရှာရတာပဲစာရေးတောက်ရေးမှမရှိဘူးဆိုလို့ရှင်ဘယ်လိုမှတတဝါတွေအသက်မရှင်နိုင်ပါဘူးတပ်ပေတတအာဟာရထိတိကာဆိုတဲ့အတိုင်းအာဟာရကိုသာလင်တည်၍မှီ၍အသက်ရှင်နေကြရသည်ဖြစ်ကြရကအာဟာရကိုရှာရတဲ့ဒုက္ခအလွန်တရာဆင်းရဲတယ်တဲ့အာဟာရကိုရှာရတဲ့ဒုက္ခချမ်းသာသလားဆင်းရဲသလားဆင်းရဲပါဘူးအဲဒါအဲ့ဒီဆင်းရဲခြင်းရှစ်မျိုးပရိဒဏ်တွေနေရတဲ့ဆင်းရဲအိုရတဲ့ဆင်းရဲနာရတဲ့ဆင်းရဲသိရတဲ့ဆင်းရဲမရဏသိတယ်ဆိုတာရှင်ကွဲအားဖြင့်လဲကွဲတာသိကွဲအားဖြင့်လဲကွဲတာကိုမရဏလို့ခေါ်မယ်ပါလို့ခေါ်မယ် ဒီနောက်ဆုံးကြတော့တတဝါတွေအကုန်လုံးပင်လျင်သိရတာပဲနောက်ဆုံးကြတော့သိရသလားမသိရလားသိပါဘူးဘလောက်ပဲဘုံကံကြီးမှကြီးမှဘလောက်ပဲအချွေရံပရိတ်တ္တတွေများများဘလောက်ပဲခွန်အားပရတွေပြည့်စုံပြည့်စုံဘလောက်ပဲတကောအဋ္ဌိပတ်တွေနဲ့ပြည့်ဝပြည့်ဝဘလောက်ပဲအတတ်ပညာတွေကြီးမှကြီးမှနောက်ဆုံးတော့တတဝါအားလုံးအကုန်လုံးပင်နောက်ဆုံးသိရတယ်တတဝါအားလုံးအကုန်လုံးနောက်ဆုံးပါဖြစ်ရဒါကြောင့်ဘုံကံကြီးမားချွေရန်များ၍ဘုံကံကြီးမားချွေရန်များ၍ခွန်အားပြီးမှအဋ္ဌိပတ်နှင့်အတ္တပညာကြီးမြင့်ပါလိတတဝါအလုံးကောင်ချုံနောက်ဆုံးသိရမည်ဆိုတဲ့အတိုင်းနောက်ဆုံးကြတော့တတဝါတွေအကုန်လုံးပဲဘုံကံကြီးတဲ့ပုဂ္ဂိုလ်လည်းသိဆုံးသွားရအချွေရန်များတဲ့ပရိသတ်တွေလည်းပဲသိဆုံးသွားရဘလောက်ပဲပရိသတ်အတိုင်းဝန်းနဲ့နေရနေရနောက်ဆုံးတော့သူပုဂ္ဂိုလ်သိရတာပဲဘလောက်ပဲအာရင်တန်ဆောင်းတဲ့ပုဂ္ဂိုလ်ဖြစ်စေကောင်မူနောက်ဆုံးတော့တရားပြန်တာပါပဲတကောအဋ္ဌိပတ်တွေဘလောက်ပဲကြီးမားကြီးမားအတတ်ပညာတွေဘလောက်ပဲကြီးမားကြီးမားနောက်ဆုံးတတ္တဝါတွေသိမင်းခေါ်တော့လိုက်ရသလားမလိုက်ရလားသိမင်းခေါ်တော့အကုန်လိုက်ရတာပဲတဲ့ဒါကြောင့်ရှိရှိဆရာတော်ဘုရားကြီးတွေကအမိဝမ်းကောင်းမှကိန်းအောင်ခဲ့ရတဲ့ဆင်းရဲဒုက္ခတွေအလွန်တရာကြီးမားပါတယ်တဲ့အမိဝမ်းကောင်းဆယ်လညောင်းမြကိန်းအောင်ရချီတည်တန်ဒီနေအမိဘဝကမှကိန်းကောင်းရင်ကြရတဲ့ဇာတိပဋိသင်္ဍေဆင်းရဲတွေအလွန်တရာမှကြီးမားလာပါ၏ကြီးမားသလားမကြီးမားလားဇာတိဇာကျဲအောက်ထဲဝန်းရံပုံနှံညီလောင်ကြီးမောင်မဲမိုက်မိဝမ်းတိုက်ဝဲပင်၌လောက်လုံးကြောကောဝမ်းပြူဒုနှခုကြာဥကောင်းထားလျက်မေချာလက်ဆုပ်သစ်ခွာငုတ်တို့မြောက်ဟုကုတ်တို့မလောက်မရှက်သေးတော့လည်းဝဲစိတ်သူငယ်လို့အလံမဲမိမွေငယ်ချီတို့အမိစက္ခပူအေးစားလီကိုသားဆတ်ဆတ်တက်ပြတစီဆယ်လနေ၏အမိဝမ်းကောင်းမှာဘုန်းကြီးတို့နဲ့တကားယောဂီပေါင်းသူတော်ကောင်းတို့ဒုက္ခမျိုးစုံခံစားကြရတာ6လ10လကြာတယ်ဘယ်နှလကြာတော့ဤ6လ10လကြာ၍အပြင်ရောက်လာပြန်တော့လည်းပဲလူပြေလူရရောက်ပြန်ပါလီအိုနာတိရေဒုက္ခဘေးကြောင့်စိတ်ကိုယ်ခိုင်မနေနိုင်ခဲစိတ်အေးချမ်းချမ်းသာနဲ့နေရတဲ့ဘဝကမရှိပါဘူးတဲ့လူပြေလူဘဝရောက်ပြန်တော့လည်းပဲဘုန်းကြီးတို့နဲ့တကွာယောဂီတော်စင်ပေါင်းတို့ပူရတဲ့ဆင်းရဲတွေကြုံနေရနာရတဲ့ဆင်းရဲတွေကြုံနေကြရတေးရတဲ့ဆင်းရဲတွေကြုံနေကြရတဲ့ဘေးဒုက္ခတွေကြောင့်စိတ်ကအေးလေးထားပြီးတော့နေနိုင်လို့ရသလားမရပါလားစေဤကိုယ်ခိုင်မနေနိုင်ခဲဖြိုင်းပြိုင်ဒုက္ခခံပြီးမှလဲများလာပေရွာရောက်ကြရှာဤနောက်ဆုံးတော့အကုသိုလ်ဒုစရိုက်တွေပြုဖြစ်သွားပြီဆိုရင်အဲ့ဒီပုဂ္ဂိုလ်တွေအပယ်လေးပါးတန်ត្រာရဲသွားပြီးတော့ကျင့်လေရမှလားမကျင့်လေရမှလားဒါကြောင့်ဆင်းရဲဒုက္ခတွေလူဝမှလဲခံစားရအောင်တင်မကနောက်ဆုံးတရားတော့လဲအပယ်ရောက်ရတယ်ဆိုလို့ရှိရင်ထိုပုဂ္ဂိုလ်အတွက်ကအလွန်တရာမှအရှုံးကြီးရှုံးလိမ့်မယ်တဲ့ကြံကြံဒုက္ခခံပြီးမှလည်းများလပေရွာရောက်ကြရှာဤအတ္တိတာရှေဤဝဘေးနေနောင်ဤနာကဒုက္ခထက်လေအတိတ်ဘဝကခံစားကြရတဲ့ဘေးဒုက္ခများနေတကွနောင်နောက်အနာဂတ်ကာလတွေမှာတောင်းရောက်ပြီးတော့ဖြစ်ရမယ်ဆင်းရဲဒုက္ခတွေတွေးတွေးပြီးတကလားဆင်ခြင်အောင်မေတံဝေကယူဖို့လိုသလားမလိုဘူးလားမပြတ်ခုခါဖြစ်တုံမာလီအစာရှာရထိုဒုက္ခကြောင့်နေညမဟုကိုစိတ်ပူ၍သူသူငါငါမသက်သာသည်ရှစ်ဖြာတံဝေရာကြောင့်ဒီဆိုတဲ့အတန်ဆရာတော်ဘုရားကြီးတွေကဆုံးမခဲ့ယခုပိစုံဘံဘာမှာနေရတဲ့ခါမှာလဲစာရေးအတွက်ရှာနေကြရဝူရေးအတွက်ရှာနေကြရနေထိုင်ရေးအတွက်ရှာနေကြရကျမ်းမာရေးအတွက်ဒီပဲရှာနေကြရတဲ့အတွက်ကြောင့်ဘုတ္တဝါတွေကနေလဲပဲအပူတွေရှိနေတယ်ညလဲပဲအပူတွေရှိနေတယ်သက်သာတဲ့သူရဲ့လို့တယောက်ကမှမရှိပါဘူးအာလုံးသောပုဂ္ဂိုလ်တွေဟာဘဒုမမတက်တာပဲနဲ့ဆင်းရဲဒုက္ခတွေရောက်နေကြရတာဟာဟာဒီပရိတန်တွေနေခဲ့ရတဲ့ဆင်းရဲကြောင့်ဘဒုနေခဲ့ရတဲ့ဘာကြောင့်အကြောတံဝေကဝိထုတရားတွေကိုဆင်ခြင်ပြီးတော့မိမိရဲ့စိတ်တွေကိုရှင်လန်းစေဖို့အရေးကြီးပါတယ်အဲလိုစိတ်တွေရှင်လန်းထက်တဲ့အောင်ဆင်ခြင်ပေးလိုက်မယ်ဆိုရင်ထိုယောဂီတို့သည်တမာတိတွေရလာမယ်ထိုယောဂီတို့သည်ပါရလာမယ်တမာရီရလာသည်နဲ့တပြိုင်နဲ့အမှန်တရားတွေကိုသိရှိမယ်တမာရီရလာရင်ဘာတရားတွေကိုသိရှိမယ်အမှန်တရားတွေသိရှိလာမယ်မိမိတို့ရဲ့ခန္ဓာအရှိကိုဉာဏ်နဲ့သိလာမယ်ခန္ဓာမှာဘာတွေရှိ ယုတ်တရားတွေရှိနန္တရားတွေရှိမမြဲတရားတွေရှိဆင်းရဲတရားတွေရှိအဆိုးမရတရားတွေရှိမတင့်တယ်တဲ့တရားတွေရှိတယ်အဲ့ဒီတရားတွေကအမှန်တရားလို့ခေါ်တယ်အဲ့ဒီအမှန်တရားတွေကိုသိရှိသွားပြီဆိုလို့ရှိရင်ဖြင့်မိမိတို့လိုလားတောင်းတနှစ်သက်အပ်သောမတရားဖို့တရားနိဗ္ဗာန်တရားတွေကိုဧကမုတ်ချမျက်မှောက်ပြုခွင့်နေရသွားလိမ့်မယ်သူအတွက်ကြောင့်တန်ဝေယူဖို့လိုမယ်ပါယူဖို့လိုမယ်တံဝေယူခြင်းတံဝေဖြစ်သွားလို့ရှင်ရှုခြင်းနဲ့စိတ်တွေပွားခြင်းနဲ့စိတ်တွေပေါ်လာနိုင်မလားမပေါ်နိုင်ပါလားဒါကြောင့်တံဝေယူပါပွားခြင်းလာမယ်ဆိုတဲ့ဩဝါဒကထာဓမ္မဒေသနာတစ်ခုအကျဉ်းချုပ်အနေဖြင့်ဟောနာကြီးညိုမှတ်သားနာယူခဲ့ရသည်ဖြင့်ထိုတရားဒေသနာတော်အတိုင်းလိုင်းနာကျင့်သုံးပါးများအထောက်နိုင်ရ၍မိတို့တွေအလိုရှိဟာတောင်းတနှစ်တရားများတို့ကပန်းစင်အပ်သောမတရားဘုရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းမြန်စွာဆက်ရောက်၍နိဗ္ဗာန်တရားပင်အတိအတိကိုစီကိုငှမျက်မှောက်ပြုနိုင်ကြပါစေကုန်တည်းယောဂီအပေါင်းတော်ကောင်းတို့နနခင်အချိန်ကာလဝယ်ဩဝါဒဓမ္မကထာဒေသနာတော်အနေဖြင့်ဟောနာကြီးညိုမှတ်သားခွင့်ရသည့်တရားတော်ကတကြီးလေးပါးကင်းလို့ညာဆိုတဲ့ဩဝါဒဓမ္မကထာဒေသနာတော်ဖြင့်ဓမ္မဒါနပြုပါမယ်။ယောဂီအပေါင်းတို့ကောင်းတို့တန္တရာထဲမှာကျင်လည်ပြီးတကာလသွားလာနေကြရတဲ့အခါမှာမိမိတို့တွေလူဘုံလူဘဝမှာရောက်ရှိရဖြစ်ရတာဟာအလွန်တရာကောင်းပါတယ်။နဘုံနဘဝဗျမဘုံဗျမဘဝဒီ၌လည်းပဲသွားရောက်ရဖြစ်ရတာဟာကောင်းပါတယ်လူဘုံလူဘဝ၌လည်းပဲမင်းမျိုးပုံနာမျိုးသူကျယ်မျိုးခေါ်တဲ့အမျိုးကြီးသုံးပါးတို့၌သွားရောက်ရဖြစ်ကြရတာဟာကောင်းမြတ်ပါတယ်အမျိုးကောင်းသားစစ်စစ်အမျိုးကောင်းသမီးစင်စစ်ဖြစ်ရတာကလည်းပဲကောင်းမြတ်လှပါမြတ်သောအမျိုးအနွယ်တို့၌သွားရောက်ရဖြစ်ရခြင်းသည်ကောင်းပါတယ်ယုံညံတဲ့အမျိုးမှသွားပြီးတော့ဖြစ်တယ်ဆိုရင်တော့မကောင်းပါဘူးမုတ်ဆိုးမျိုးတို့တံငါမျိုးတို့ပမ်းမိုက်သွန်းမျိုးတို့ဒွန်းစန္ဒာမျိုးတို့စတဲ့နှိပ်ကြတဲ့အမျိုးတွေမှသွားရောက်ပြီးတော့ဖြစ်ရတယ်ဆိုလို့ရှိရင်တော့မကောင်းပါဘူးအထူးသဖြင့်တော့ဖြင့်ငရဲတတိဆံပိဋ္ဌာအတုကေခေါ်တဲ့အပယ်လေးပုံမှသွားရောက်ပြီးတော့ဖြစ်ကြရမယ်ဆိုရင်တော့ဖြင့်ပို၍ပို၍မကောင်းပါဘူးဒါပေမဲ့လို့ဘယ်လိုပဲမြင့်မြတ်တဲ့အမျိုးတို့၌ဖြစ်သည်ဖြစ်စေနှိပ်ကြတဲ့အမျိုးအနွယ်တို့၌သွားရောက်၏ဖြစ်သည်ဖြစ်စေဖြစ်လေရာရာဖြစ်လေရာရာဘဝတိုင်းဘဝတိုင်းတို့၌တော့ဘယ်ဘဝပဲရာရာဇာတိဆိုတဲ့ပရိတန်တွေကိုရရှိလာကြတဲ့ပုဂ္ဂိုလ်တွေကြီးဖြစ်ကြရကဓာတ်ကြီးလေးပါးကိုရလာကြတယ်ဇာတိပရိတန်တွေရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတို့သည်ဓာတ်ကြီးလေးပါးရလာတယ်လို့ဆိုတယ်ဓာကြီးဘယ်နှပါးရလာတယ်လို့ဆိုမယ်ဓာကြီးလေးပါးရလာကြဘာဖြစ်လို့ဓာကြီးလေးပါးရလဲဆိုတော့ဇာတိရလာလို့ဘာဖြစ်လို့ပါလဲဇာတိပရိသန်တွေရလာမှာတော့ဓာကြီးလေးပါးရလာကြပါတယ်ကြံတန်းခတ်မာတဲ့ပထဝီဓာတ်ယူစည်းတဲ့စူထိုင်းတဲ့စေကတ်တဲ့အာဘောဓာတ်တွေပူတဲ့သဘောအေးတဲ့သဘောနွေးတဲ့သဘောရှိတဲ့တေဇောဓာတ်တွန်းကန်တဲ့သဘောတောက်တင်းတဲ့သဘောလှုပ်ရှားတဲ့သဘောရွေ့ရှားတဲ့သဘောရိမ့်ရိုင်တဲ့သဘောရှိတဲ့ဝါယောဓာတ်လို့ဓာတ်ကြီး၄ပါးရှိ၏ဓာတ်ကြီးဘယ်နှပါးရှိတဲ့အဲ့ဒီဓာတ်ကြီး၄ပါးဟာအဓိကအကြောင်းရင်းတရားပဲယုတ်တရားတွေပဲအဲ့ဒီယုတ်တရားတွေအပြည့်စုံပြောတော့28ပါးအဲ့ဒီ28ပါးတွေအရင်းခံအကျဆုံးတရားကဓာတ်ကြီးလေးပါအရင်ကအကြဆုံးတရားကပါ၄ဓာတ်ကြီးလေးပါဒါကြောင့်ဓာတ်ကြီးလေးပါရလာခြင်းသည်ဘာနဲ့တူသလဲဆိုတော့အလွန်တရာမှအစိတ်ပြင်းထန်လှတဲ့မြွေကြီးတွေကိုဖမ်းယူပြီးတကာလတိမ့်ပိုက်ထားတာနဲ့တတ်တူတယ်အလွန်တရာမှအစိတ်ပြင်းထန်လှတဲ့မြွေကြီးတွေကိုဖမ်းယူထားတဲ့ပုဂ္ဂိုလ်တွေဟာအကျိုးမဲ့၅ပါးကိုလက်ခံပြီးတကာလရယူနေတာမျိုးပါငွေတွေကိုဖမ်းယူထားတဲ့ပုဂ္ဂိုလ်တို့သည်အကျိုးမဲ့၅ပါးကိုယူနေတယ်။ငွေတွေကိုဖမ်းယူထားတဲ့ပုဂ္ဂိုလ်ဤအကျိုးမဲ့ဘယ်နှပါးကိုယူနေတာလဲ အကျိုးမဲ့၅ပါးကိုယူနေတာရောက်တယ်ယူနေတာမြည်တယ်မြေကိုဖမ်းယူတဲ့ပုဂ္ဂိုလ်တွေကအကျိုးမဲ့၅ပါးကိုဖမ်းယူနေတာဖြစ်ကြရကဘလို့အကျိုးမဲ့တရားတွေလဲဆိုတော့မွေမှာရှိတယ်ဒုက္ခန္တံမကောင်းတဲ့အနတ်တွေရှိတယ်အတုစိမစင်ကြဲတဲ့သဘောတွေရှိတယ်ဗျာဒိန်အနာယောဂါတွေရှိတယ်ဝိတံမွေမှာအစိတ်တွေရှိတယ်ပြီးတော့မရဏံမွေမှာတည်ခြင်းနေရှိတယ်အဲ့ဒီ၅ပါးကိုယူရရောက်သွားတယ်မွေကိုဖမ်းတဲ့ပုဂ္ဂိုလ်တွေဟာမွေတည်ဒုက္ခန္တံနဲ့မကောင်းတဲ့အနတ်ရှိတယ်ဟုတ်တယ်မွေဟာသွာလာလှုပ်ရှားနေတဲ့အခါမှာမတတ်မရှင်းမစင်မကြဲတဲ့နေရာဒေသတွေမှာရှောက်သွားပြီးတော့နေတော့ထိုးမွေရဲ့ခန္ဓာကိုယ်ကြီးမှာကောင်းတဲ့အနတ်တွေတခုမှမရှိဘူးမကောင်းတဲ့အနတ်တွေပဲရှိတယ်ဒါကြောင့်မလို့မွေကိုဖမ်းယူတဲ့သူသည်ဒုက္ခန္တမကောင်းတဲ့အနတ်ကိုလည်းယူတယ်အတုစိမစင်ကြဲတာလည်းယူတယ်မွေရခန္ဓာကစင်ကြဲမှုမရှိဘူးဘုလားအညစ်ကြေးတွေကြားထဲမှာရှောက်သွားနေတော့မွေရခန္ဓာကစင်ကြဲမှုမရှိသူ့ရခန္ဓာကအနတ်ပဲလေအလွန်တရာညှိစောနံနေတယ်ဒါကြောင့်မို့လို့အတုစိမစင်ကြဲတာတွေကိုလည်းယူရရောက်နေတယ်တဲ့ပြီးတော့မွေကိုဖမ်းယူတဲ့ပုဂ္ဂိုလ်သည်ဗျာဒိန်အနာယောဂါကိုလည်းယူရရောက်မွေကြိုက်လို့ရှိရင်အနာရမှာပဲခြေတွေကျိုးမယ်လက်တွေကျိုးမယ်မျက်စိတွေကမ်းမယ်ခန္ဓာကိုယ်အရေပြားတွေပျက်စီးသွားမယ်ဒါကြောင့်မလို့မွေကိုဖမ်းယူတဲ့ပုဂ္ဂိုလ်သည်အနာယောဂါလည်းယူရရောက်တယ်မွေဖမ်းယူတဲ့ပုဂ္ဂိုလ်သည်ဘာကိုလည်းယူရရောက်တတ်တဲ့အနာယောဂါယူရရောက်အနာယောဂါယူရရောက်တယ်မကဘူးမွေကိုဖမ်းယူတဲ့ပုဂ္ဂိုလ်သည်ဝိတံနဲ့အစိတ်ကိုလည်းယူရရောက်တယ်အလွန်တရာအစိတ်ပြင်းထန်တဲ့မွေကိုဖမ်းယူတိုင်းအဲ့ဒီအစိတ်ထိပ်ပြီးတော့တချင်ကြလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ကသေတတ်တယ်တဲ့ဒါကြောင့်မွေကိုဖမ်းယူတဲ့သူသည်အစိတ်ကိုလည်းယူရရောက်သလားမရောက်ပါလားပြီးတော့မွေကိုဖမ်းယူတဲ့ပုဂ္ဂိုလ်သည်မရဏံနဲ့သေခြင်းကိုလည်းယူရရောက်တယ်မရဏံဘာကိုယူရရောက်သလဲဟုတ်တယ်မွေအစိတ်ပြင်းထန်တဲ့မွေကြီးဖမ်းတာမှာတော့တချင်ကြရင်မွေကသူ့ချစ်ရောက်လာရင်သူစိတ်ဆိုးလို့ရှိရင်မွေကရင်တော့သူပုဂ္ဂိုလ်သည်တရားမှလားမတရားမှလားဒါကြောင့်မွေကိုဖမ်းယူထားသောပုဂ္ဂိုလ်အကျိုးမဲ့တရား၅ပါးကိုယူရရောက်သွားပါတယ်တဲ့အနတ်မကောင်းတယ်မစင်ကြဲနာမဲစိတ်ထိသေးအနတ်မကောင်းတာလည်းယူရရောက်တယ်မစင်ကြဲတာယူရရောက်တယ်ဗျာဒိန်နာတာကိုလည်းယူရရောက်တယ်အစိတ်ကိုလည်းယူရရောက်တယ်သေခြင်းကိုလည်းယူရရောက်တယ်ဒါလိုပါပဲဘုန်းကြီးတို့နဲ့တကွာအားလုံးသောယောဂီအပေါင်းသူတော်ကောင်းတို့မိမိတို့တွေယခုရထားတဲ့တရားကဓာတ်ကြီး၄ပါးအဲ့ဒီဓာတ်ကြီး၄ပါးကိုလက်ခံရာယူထားကြတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတို့ဒီလည်းပဲအကျိုးမဲ့၅ပါးကိုလက်ခံယူရရောက်နေတယ်အကျိုးမဲ့၅ပါးကိုလက်ခံနေတာမိပါတယ်အကျိုးမဲ့၅ပါးတွေကဘာတွေတုံးဆိုလို့ရှိရင်ဒုက္ခန္တံမကောင်းတဲ့အနတ်ကိုလည်းလက်ခံယူနေတာမိတယ်အတုစိမ်မစင်ကြယ်တာကိုလည်းယူနေတာမိတယ်ဗျာဒိန်အနာယောဂါတွေလည်းယူနေတာမြည်တယ်ဇရံအိုခြင်းကိုလည်းယူနေတာမြည်တယ်မရဏံသေခြင်းကိုလည်းယူနေတာမြည်တယ်အကျိုးမဲ့တရား၅ပါးအကျိုးမဲ့တရားဘယ်နှပါး၅ပါးအဲ့ဒါဓာတ်ကြီး၄ပါးလက်ခံရယူထားကြတော့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတို့သည်ကုလားတော်ကမွေဖန်းတော့ပုဂ္ဂိုလ်သည်အကျိုးမဲ့တရား၅ပါးကိုလက်ခံပြီးတော့ယူနေတာမြည်ပြီတကဲ့သို့ဓာတ်ကြီး၄ပါးတရားရလာထားသောပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတို့လည်းပဲဒုက္ခန္တာမကောင်းတဲ့အနတ်တွေလည်းယူထားတယ်။မနေ့မိုးလင်းတဲ့အချိန်ကစားပြီးတော့မိုးချုပ်အိပ်ရာဝင်တဲ့အချိန်ဒီဒီခန္ဓာကိုယ်ကြီးကမကောင်းတဲ့အနတ်တွေရှိနေသည်ဖြစ်ကြရကအမြဲတမ်းတန့်ရှင်းရေးတွေလုပ်ရသလားမလုပ်ရပါလား။ဒွါရ၆ပါးကမစင်ကြဲတဲ့အရာတွေဒွါရ၉ပါးကမစင်ကြဲတဲ့အရာတွေထွက်ပြီးတော့နေတဲ့အတွက်တာကြောင့်မစင်ကြဲတာတွေကိုလည်းယူနေရရောက်တဲ့အတွက်ကြောင့်တန့်ရှင်းရေးတွေလုပ်ပေးရသလားမလုပ်ပေးရပါလားမလုပ်ပေးရပါဘူး။အဲကြောင့်မကောင်းတဲ့အနတ်ကိုလည်းယူနေတာမြည်တယ်မစင်ကြဲတာတွေကိုလည်းယူနေတာမြည်တယ်ကုလမွေကိုဖမ်းသောပုဂ္ဂိုလ်သည်ဗျာဒိန်အနာယောဂါကိုယူနေတယ်လို့ဟောဒီခန္ဓာကိုယ်ကြီးရတာမှဓာတ်၄ပါးတရားကြီးရတာမှတော့ဗျာဒိန်အနာယောဂါလည်းအချိန်မရွေးဖြစ်နိုင်တယ်တမျိုးပြီးတမျိုး96ပါးသောအနာယောဂါတွေလာနိုင်မလားမလာနိုင်ပါလားဒါကြောင့်ယောဂါတွေကိုလည်းယူရရောက်နေတယ်အနာတွေကိုယူရရောက်နေတယ်ပြီးတော့ဇရံအိုခြင်းကိုလည်းယူရရောက်ပါတယ်ဒါတော့အလွန်ထင်ရှားတာပဲကုလားတော်ကမွေသည်မွေဖမ်းတဲ့ပုဂ္ဂိုလ်သည်အစိတ်တွေကိုယူရရောက်တယ်လို့ဘုန်းကြီးတို့ တက်လေးပါရလာတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းငယ်စဉ်တောင်ကြီးကစားပြီးတကလာတဖြည်းဖြည်းတဖြည်းဖြည်းနဲ့အိုဘက်သို့သွားနေတယ်တဖြည်းတဖြည်းဘယ်ကိုသွားနေအိုဘက်ကိုသွားနေတဲ့ခါကျနောက်ဆုံးတော့ဖြစ်နောက်ဆုံးသိရတာပဲအိုပြီးတော့ဘာဖြစ်နောက်ဆုံးသိရတာပဲအိုပြီးတော့ဘာဖြစ်ရမလဲသိသွားရတာပဲဒါကြောင့်မို့လို့ဇရံတက်လေးပါရတော့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအိုခြင်းကိုလည်းယူရရောက်နောက်ဆုံးမရဏသိခြင်းလည်းပဲယူရရောက်နေတယ်အိုပြီးတော့နာပြီးတော့နောက်ဆုံးမရဏမသိရဘူးလား
သ
ိရတာပဲဓာလီပါဖောက်ပြန်ရင်တော့တတ္တဝါနဲ့တတ္တဝါနဲ့ဘယ်တတ္တဝါမှမနေနိုင်ပါဘူးအကုန်သိရတာပဲပထဝီဓာတ်ကဖောက်ပြန်လို့ပထဝီဓာတ်ကိုဆေးကုနေတုံးပဲရှိသေးတယ်အာဘောဓာတ်တွေကတခါလဲဖောက်ပြန်လာတယ်တေဇောဓာတ်တွေကဖောက်ပြန်လာတယ်ဝါယောဓာတ်တွေကဖောက်ပြန်လာတယ်ပထဝီဓာတ်ဈေးကုတုံးမှာပင်လင်ကြံတဲ့ဓာတ်ဖြစ်တဲ့အာဘောတို့တေဇောတို့ဝါယောဓာတ်တို့ကဖောက်ပြန်လာပြန်တယ်အာဘောဓာတ်ကိုဈေးကုတုံးရှိသေးတယ်ပထဝီဓာတ်တို့တေဇောဓာတ်တို့ဝါယောဓာတ်တို့ကဖောက်ပြန်လာတယ်တေဇောဓာတ်ကိုဈေးကုတုံးမဲ့ရှိသေးတယ်ပထဝီဓာတ်တို့အာဘောဓာတ်တို့ဝါယောဓာတ်တို့ကဖောက်ပြန်လာတယ်ဝါယောဓာတ်ကိုဈေးကုတုံးရှိသေးတယ်ပထဝီဓာတ်တို့အာဘောဓာတ်ကိုတေဇောဓာတ်တို့ကဖောက်ပြန်လာတယ်ဒါကြောင့်ဓာတ်ကြီးလေးပါတပါးတပါးဖောက်ပြန်လို့ရှိရင်တော့ဖြင့်နောက်ဆုံးတတ္တဝါတွေကသိသွားရတယ်ဓာတ်ကြီးလေးပါဖောက်ပြန်လိုက်နောက်ဆုံးတတ္တဝါတွေပါဖြစ်သွားမယ
်
သိသွားရတယ်တဲ့ဒါကြောင့်မို့လို့ဓာတ်ကြီးလေးပါရလာတော့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတို့သည်အကျိုးမဲ့တရား၅ပါးကိုယူထားတယ်အကျိုးမဲ့တရားဘယ်နှပါးကိုယူထားရရောက်လဲ
၅ပါး
အကျိုးမဲ့တရား၅ပါးကိုယူထားရရောက်တယ်အနတ်မကောင်းတဲ့မစင်ကျယ်နာမေဥယတိအနတ်မကောင်းတာတွေကိုလည်းယူထားကြ၏မစင်ကြဲတာတွေလည်းယူထားကြ၏နာကျင်တရားကိုလည်းယူထားကြ၏အလွန်တရားမှာကြောက်စရာကောင်းတဲ့နာကျင်ကိုလည်းယူထားကြ၏အလွန်တရားမှာကြောက်စရာကောင်းတဲ့ဥကျင်ဆိုတဲ့ဆင်းရဲကြီးကိုလည်းယူထားကြ၏အလွန်တရားမှာကြောက်စရာကောင်းတဲ့သိကျင်ဆိုတဲ့ဆင်းရဲကြီးကိုလည်းပဲတတ္တဝါတွေယူထားကြသလားမယူထားကြပါလားဒါကြောင့်မလို့အစိုးအပြစ်ဒီအလွန်တရားမှာအကျိုးမဲ့တရား၅ပါးကိုယူထားမြွေဖန်းတဲ့ပုဂ္ဂိုလ်သည်အကျိုးမဲ့တရား၅ပါးကိုလက်ခံပြီးတော့ရယူနေပြီတကယ်တို့ဓာတ်ကြီးလေးပါလက်ခံရယူပြီးတော့တိမ့်ပိုက်ထားကြသောပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတို့သည်လည်းပဲအကျိုးမဲ့တရား၅ပါးကိုယူနေပါတယ်အကျိုးမဲ့တရားဘယ်နှပါးကိုယူနေပါလိမ့်သို့အတွက်ကြောင့်ဓာတ်ကြီးလေးပါမှလွတ်အောင်ကျင့်သုံးသောအားဖြင့်တရားတွေအာထုတ်ကြဖို့အရေးကြီးသလားမကြီးပါလားကြီးပါပါဗျ
ာ
ဓာတ်ကြီးလေးပါမှလွတ်အောင်ကျင့်သုံးသောအားဖြင့်တရားရှုမှတ်ကြရမှာဖြစ်ပါတယ်ယောဂီရေပေါင်းသူတော်ကောင်းတို့ယခုအခါတရားရှုမှတ်နေကြတာဟာဓာတ်ကြီးလေးပါမှလွတ်အောင်ကျင့်သုံးနေတာတရားရှုမှတ်နေတာဘယ်မှလွတ်အောင်ကျင့်သုံးနေတာပါလိမ့်ဓာတ်ကြီးလေးပါမှလွတ်အောင်ကျင့်သုံးနေကြတာဖြစ်တယ်သွားတဲ့အခါမှရှုမှတ်မှုရှိနေရမယ်ရတဲ့အခါမှရှုမှတ်မှုရှိနေရမယ်ထိုင်တဲ့အခါမှာရှုမှတ်မှုရှိနေရမယ်အိပ်တဲ့လျောင်းတဲ့အခါမှာရှုမှတ်မှုရှိနေရမယ်အထွေထွေအမှုရာတိုင်းအမှုရာတိုင်းတို့၌ကိုယ်မူရာပြုတိုင်းမှာမှန်စွာသိရမည်စိတ်အမှုရာဖြစ်တိုင်းမှာမှန်စွာသိရမည်ကောင်းဆိုလက်ပါဝေဒနာပေါ်ရာသိရမည်သဘောတရားထင်ပေါ်ညာပန်းချသိရမည်ဆိုတဲ့အတိုင်းအမှုရာတိုင်းအမှုရာတိုင်းကိုသိအောင်မှတ်နေရင်သည်ဓာတ်ကြီးလေးပါးမှလွတ်အောင်အထုတ်နေတာဓာတ်ကြီးပထမမှလွတ်အောင်ပါလုံးနေတာပါလေဒါကြောင့်ဓာတ်ကြီးလေးပါးမှလွတ်အောင်အထုံးနေကြတဲ့ပုံကိုယ်တွေဖြစ်ကြရကပေါ်ရပေါ်ရကိုတတိကံပိတကလမပြတ်မလတ်တလဲစမှတ်ဖို့အရေးကြီးတာမကြီးလားက
ြီး
ပါရဲ့ဒါကြောင့်အမှုရာတိုင်းအမှုရာတိုင်းကိုသိအောင်ရှုမှတ်နေတာဟာဓာတ်ကြီးလေးပါးမှကင်းလွတ်အောင်တရားအထုံးနေကြခြင်းပဲဖြစ်ပါတယ်သူအတွက်ကြောင့်ဓာတ်ကြီးလေးပါးမှလွတ်မြောက်အောင်အထုံးလို့ရှိရင်ဓာတ်ကြီးလေးပါးသဘောတရားတွေကိုကိုယ်တိုင်ကိုယ်ကျသိသွားပြီဆိုလို့ရှိရင်တရားဓုတရားမြတ်တွေရ၍ယန္တာအထိလည်းဖြစ်သွားနိုင်မယ်ဘယ်အထိလည်းပါဖြစ်မယ်ဟုတ်တယ်ဝိပဿနာဉာဏ်နဲ့အစဉ်စဉ်အစဉ်စဉ်ဝိပဿနာဉာဏ်နဲ့ပြည့်စုံသွားရင်တော့မေတ္တရာဖို့တရားနိဗ္ဗာန်တရားကိုနောက်ဆုံးမြင်ရမှာလားမမြင်ရမှာလားဒါကြောင့်ဓာတ်ကြီးလေးပါးကင်းလွတ်ခြင်းတရားအားထုတ်ပါဓာတ်ကြီးလေးပါးကင်းလွတ်ခြင်းဘာလို့မယ်ဆိုကြည့်ဓာတ်ကြီးလေးပ
ါ
ကင်းလို့ညာ
တရားအထုတ
်
ပါ
ဓာတ်ကြီးလေးပ
ါ
ကင်းလို့ညာ
တရားအထုတ
်ပါ ဉာဏ်စဉ်ပြည့်လျင
်
မဖို့မြင
်
ပြေဝင်နိဗ္ဗာန်ပ
ါ
ဉာဏ်စဉ်ပြည့်လျင
်
မဖို့မြင
်
ပြေဝင်နိဗ္ဗာန်ပါဤကဲ့သို့ယနေ့ယခုခဏတကြည်လေးပါကင်းလူညာဆိုတဲ့ဩဝါဒဓမ္မကထာဒေသနာတစ်ခုဟောနာကြည်ညိုဟောနာကြည်ညိုမှဒါနာယူခရသည်ဖြင့်ထိုတရားဒေသနာတော်တိုင်းလိုက်နာကျင့်သုံးပါများအထုတ်နိုင်ရ၍မိမိတို့တည်းအလိုရှိအားတောင်းတနှစ်တည်းအမြနုဘာပန်းစင်အပ်သောမတရားဘုရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းမြစွာဆက်ရောက်၍နိဗ္ဗာန်တရားပင်အတိအတိကိုစီကိုငါမြမောက်ပြုနိုင်ကြပါစေကုန်တည်းယောဂီအပေါင်းတို့ကောင်းတို့တတိပဌာန်ဝိပဿနာအမှတ်တရားများကိုကျူဇာပြီးတကာလရှုမှတ်ပွားများအထောက်ကြသောယောဂီအပေါင်းတို့ကောင်းတို့တို့အမတ်တရားတွေကိုရှုမှတ်ပွားများအထောက်နေသောအခါဝေရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှလည်းပဲမပြတ်မလတ်အမတ်ကိုမှတ်ဖြစ်သွားမည်ဆိုကဒွါရ6ပါးလုံးမှာလုံခြုံမှုတည်ရနေပါတယ်သကုဒွါရသောတဒွါရကာဏဒွါရစင်ဝါဒွါရကာယဒွါရမနဒွါရမနောဒွါရခေါ်တဲ့ဒွါရ6ပါးလုံးမှာလုံခြုံမှုတည်ဖြစ်နေပါတယ်အကုသိုလ်တရားတွေအကုသိုလ်ကိလေသာတရားတွေဝင်ရောက်ခွင့်မရပဲဖြစ်နေတယ်မြင်ခိုက်ကြားခိုက်နှမ်းရှုခိုက်စားသောက်ခိုက်ထိတွေ့ခိုက်ကြံသိခိုက်တို့မှာမပြတ်မလတ်ရှုမှတ်ဖြစ်နေပြီဆိုလို့ရှင်ဒါရ6ပါးတကားများပိဋ္ဌာဖြစ်သွားတဲ့ထို့သောဒါရ6ပါးတကားများပိဋ္ဌာပြီးတကယ်သူဖြစ်၍လုံခြုံမှုတည်ရနေသလိုပင်အမတ်တရားများထား၍အရဟတဝိရိယဖြစ်အောင်ရှုမှတ်ပွားများအထောက်နေကြမယ်ဆိုလို့ရှိရင်ဖြင့်ကံ3ပါးလည်းပဲစင်ကြယ်မှုတည်ရနေတယ်တဲ့အာရဒဝိရိယတာဒီနိကာမာနိပရိသုဒ္ဓာနိဟွန်တိအာရဒဝိရိယတာအမတ်တရားကိုအမြတ်ထား၍မပြတ်မလာကြိုးစားရှုမှတ်ပွားများအထုတ်နေတဲ့ယောဂီပုဂ္ဂိုလ်အားဒီနိသုံးပါးကုန်သောကာမာနိကံတရားတို့သည်ပရိသုဒ္ဓာနိထောင်းကျင်မှစင်ကြဲကြကုန်သည်ဟွန်တိဖြစ်ပါ၏ကုန်တော်၏တဲ့အမတ်တရားအများထား၍မပြတ်မလတ်ကြိုးစားရှုမှတ်ပွားများအထောက်နေတဲ့ယောဂီပုဂ္ဂိုလ်အားအာရဒဝိရိယဖြစ်အောင်အထောက်နေတဲ့ပုဂ္ဂိုလ်အားကံ3ပါးကထဝန်းကျင်မှစင်ကြယ်ပြီးသားဖြစ်နေပါတယ်ကံ3ပါးဆိုတာကကာယကံတွေလည်းပဲစင်ကြယ်နေတယ်ဝစီကံတွေလည်းပဲစင်ကြယ်နေတယ်မနောကံတွေလည်းပဲစင်ကြယ်နေတယ်ကံတရားဆိုတာကတော့ကုသိုလ်တရားကိုလည်းကံလို့ခေါ်ရအကုသိုလ်တရားကိုလည်းကံလို့ခေါ်ရအမတ်တရားတွေအထုံနေမယ်အမတ်တရားမပြတ်မလတ်တည်းလည်းဇာရှုမှတ်နေကြပြီဆိုလို့ရှိရင်ကံတွေကအလိုလိုစင်ကြယ်ပြီးသားဖြစ်မကောင်းတဲ့ကံတွေကအလိုလိုစင်ကြယ်ပြီးသားဖြစ်ကောင်းတာပြုကကောင်းကျိုးရမုတ်ချချမ်းသာမည်မကောင်းပြုကဆိုးကျိုးရမောချဆင်းရဲမည်ဆိုတဲ့အတိုင်ကောင်းတာတွေပြုတဲ့ပုဂ္ဂိုလ်ကကောင်းကျိုးတရားတွေခံစားကြရမှာပဲမကောင်းတာတွေပြုလို့ရှင်ထို့ထို့ပုဂ္ဂိုလ်တွေကတော့ဆိုးကျိုးဆိုးပြစ်တွေကိုခံစားသွားကြရမှာပါပဲအမတ်တရားကိုကြိုးစားရှုမှတ်ပွားများအထုတ်နေတဲ့ပုဂ္ဂိုလ်တွေရဲ့တန်တားမှာတော့ဖြင့်မကောင်းတဲ့ကံတွေဘယ်တော့ကာလမှဖြစ်ဖို့မရှိပါဘူးဒုစရိုက်ကံတွေဘယ်တော့ကာလမှပြုဖို့လည်းမဖြစ်ဘူးပြောဖို့လည်းမဖြစ်ဘူးကြံစည်ဖို့လည်းမဖြစ်ကြပါဘူးဒါကြောင့်မလို့အမတ်တရားများထား၍ရှုမှတ်နေလို့ချင်းကံ3ပါးလည်းပဲစင်ကြယ်မှုရနိုင်မယ်ကံဘယ်နှပါးလည်းစင်ကြယ်မှုရနိုင်မှာကံ3ပါးလည်းပဲစင်ကြယ်မှုရနိုင်မယ် အာထုတ်သူမှာကံသုံးဖြာမှန်စွာစင်ကြသည်ဆိုတဲ့အတိုင်းအာထုတ်နေရင်တော့ကံသုံးပါလုံးစင်ကြမှာပဲအာမထုတ်ပဲနဲ့နေမယ်တတိပဒံဥပဒနာတရားဒီအာမထုတ်ဘူးဆိုရင်တော့ကာယကံတွေလည်းပဲကျွလွန်ခြင်းကျွလွန်ဖြစ်နေမှာပဲဝစီကံတွေလည်းပဲပြောဆိုပြီးတော့ကျွလွန်ခြင်းကျွလွန်ဖြစ်နေမှာပဲမနောကံတွေလည်းပဲကြံစီပြီးတော့ကျွလွန်ခြင်းကျွလွန်ပြီးတော့ကြံစီမိနေမှာပါပဲအားထုတ်နေတဲ့ပုဂ္ဂိုလ်မှာတော့အဲ့ဒီကံတွေကအလိုလိုစင်ကြယ်ပြီးသားဖြစ်နေကံတွေကိုတားမြစ်နိုင်ဖို့ဆိုတာကဝိပဿနာအမှတ်တရားခတာလေကံတွေကိုတားမြစ်နိုင်စွမ်းရှိပါတယ်အခြားသောအရာတို့ဖြစ်တော့ကံတွေကိုပိတ်ဆို့ဖို့တားမြစ်ဖို့မတတ်နိုင်ပါဘူးဘာဖြစ်လို့လဲဆိုတော့ကံတရားကအလွန်အားကြီးနေလို့ပါပဲကံရဲ့အစွမ်းအားတွေကအလွန်တရာမှအာကြီးနေသည်ဖြစ်ကြရကဘယ်ပုဂ္ဂိုလ်မှကံရဲ့ဆွမ်းအားတွေကိုမတားမြစ်နိုင်ဘူးမပိတ်ဆို့နိုင်ဘူးမစိတားနိုင်ပါဘူး။တာမန်ပုဂ္ဂိုလ်တွေမပြောပါနဲ့။ညစွာဘုရားတော်မှပါရမီနုစင်ကမကောင်းတဲ့ကံတွေပြုခဲ့မိတဲ့အတွက်ကြောင့်မလို့ကံရဲ့အကျိုးတရားဆုတ်ပစ်ပြီးကံကြွေးတွေကိုပိဆက်ရဘူးပါတယ်။ညစွာဘုရားလည်းပဲကံကြွေးတွေပိဆက်ခဲ့ရဘူးပါတယ်။မြတ်စွာဘုရား၏ဝိပ္ပတ္တ12ပါးဆိုတာကအတ္တနောပုပ္ပကာမဝိပါကမြတ်စွာဘုရား၏ကံကြွေးတွေပိဆိုင်ရပုံအကြောင်းအရာတွေပဲဖြစ်ပါတယ်။ဘုရားအလောင်းတော်သည်ဘိန်းတော်ဆေးဆရာကြီးဖြစ်ခဲ့ဘူးပါတယ်။အဲ့ဒီဘိန်းတော်ဆေးဆရာကြီးဖြစ်ခဲ့ဘူးစဉ်ကာလကယောဂတဲ့တူအားဘိန်းတော်ဆေးဆရာကြီးကဆေးကုရာသူယောဂတဲ့ကယောဂပြောင်းနေတော့ညာလည်းပဲယောဂမပြောင်းသေးဘူးလို့အလောင်းတော်ဘိန်းတော်ဆေးဆရာကြီးကိုလိညာပြောဆိုတော့ထိုကမှာအလောင်းတော်ဆေးဆရာကြီးကဝမ်းလျှောစီတွေတိုက်ကျွေးလိုက်ဝမ်းလျှောစီတွေတိုက်ကျွေးလိုက်တော့ဝမ်းလျှောပြီးတော့ထိုယောဂသည်တည်ဆုံးသွားရထိုယောဂသည်ကငွေကုန်မှစိုးတဲ့အတွက်တာကြောင့်ယောဂမပြောက်သေးဘူးလို့လိညာတော့အလောင်းတော်ဆေးဆရာကြီးကသိတော့ဝမ်းလျှောစီတွေကျွေးခဲ့မိတယ်အဲလိုဝမ်းလျှောစီတွေကြွေးခဲ့မိတဲ့အတွက်မြတ်စွာဘုရားတမန်တမုဒ္ဒဖြစ်လာတဲ့အခါကျတော့ဘုရားကိုယ်တော်မြတ်ဝမ်းတော်ကြီးလာရတယ်။အဲ့ဒါဘာဖြစ်သွားတာလဲဆိုတော့ကံအကျွေးပိဆက်လိုက်ရတာ။ဘာလုပ်လိုက်ရတာပါလဲ။ဝိဘတ်တော်12ပါးဘုရားတော်လည်းကြုံနေမိမိအလင်းပြုလုပ်ထားလို့အာကံတွေအတိတ်မှာထွေရိပ်အရင်နဲ့ဘုံမသွေးလွတ်မထွက်နိုင်ဘူးဝိစကဲတန်တာဘွေဆိုတဲ့အတိုင်းအဲ့ဒီဥပဒေ12ပါးဟာဖရာကိုတော်မြတ်ကြီးကိုယ်တိုင်ပင်လျင်ကံအကျိုးပိဆက်ခဲ့ရတဲ့ပုံတွေပါပဲဒါကြောင့်ကံတရားတွေကံရဲ့အကျိုးတရားတွေဆိုတာကအလွန်တရာမှအားကောင်းတဲ့အရာတွေဖြစ်တယ်ကံရဲ့အကျိုးတရားတွေကိုပယ်ပုဂ္ဂိုလ်မှတားဆီးလို့ပိတ်ပင်လို့မစွမ်းနိုင်ပါဘူးလောက၌အလွန်တရာမှအားကောင်းတဲ့ဝန်ချီဆက်တွေရှိကြပါတယ်။အဲ့ဒီဝန်ချီဆက်တွေကဘလောက်ပဲအားကောင်းသည်ဖြစ်စေကမူအထက်နှပ်ပြီးမှရှိနေတဲ့နတ်သားနတ်သမီးတွေကိုအောက်ဝေစီသို့ရောက်အောင်မဆွဲချနိုင်ပါဘူးမတွန်းချနိုင်ပါဘူး။အောက်ဝေစီငရဲမှာခံစားနေရတဲ့ငရဲသူငရဲသားတွေကိုလည်းပဲအဲ့ဒီဝန်ချီဆက်ကြီးတွေအားကောင်းပါတယ်ဆိုတဲ့ဆက်ကြီးတွေကရင်ကြီးတွေကအထက်နှပ်ပြီးသူရအောင်မဆွဲတင်နိုင်ပါဘူးမမြောက်တင်နိုင်ပါဘူးငရဲမှာရှိနေတဲ့ပုဂ္ဂိုလ်တွေကိုလည်းအထက်ရအောင်နှပ်ပြီးသူရအောင်မဆွဲတင်နိုင်ဘူးမြတ်သားနာသမီးတွေအထက်မှာခံစားနေတဲ့ပုဂ္ဂိုလ်တွေလည်းငရဲသူရအောင်အဲ့ဒီဝန်ချီဆက်တွေကမဆွဲဆောင်နိုင်ပါဘူးဒါကြောင့်မို့လို့အားကောင်းတယ်ဆိုတဲ့အရာတွေကလောကမှာပါလေဆိုတော့ကံရဲ့အကျိုးတရားတွေကအားကောင်းဆုံးကံတရားတွေအားကောင်းဆုံးပဲတဲ့ကာမဝိပါကောသနာမနတ္တကကေနစီပฏิပါဟိတောကာမဝိပါကောသနာမကံအကျိုးတရားမြည်ဒီကကေနစီတစုံတရားသောပုဂ္ဂိုလ်သည်ပฏิပါဟိတုံတားမြစ်ပိတ်ဆို့ခြင်းကနတ္တကမစွမ်းနိုင်ပါဘူးမတတ်ကောင်းပါဘူးတဲ့အရင်စကမ္မဝိပါကောနတ္တကမယာဝဣညေနဝပฏิပါဟိတုံတဲ့အရင်စကမ္မဝိပါကောကံရဲ့အကျိုးတရားကိုမယာဝငါဖျားတည်တော်လကောဣညေနဝတစုံတယောက်သောပုဂ္ဂိုလ်တည်တော်လကောပฏิပါဟိတုံတားမြစ်ပိတ်ဆို့ခြင်းကနတ္တကမတတ်ကောင်းဘူး အလွန်တရာမှတကူကြည်မာတဲ့ဘယ်ပုဂ္ဂိုလ်မှကံရဲ့အကျိုးတရားကိုမတားမြစ်နိုင်ပါဘူးတဲ့မြတ်စွာဘုရားကငါဘုရားတော်လည်းပဲမတားမြစ်နိုင်ဘူးအခြားအခြားပုဂ္ဂိုလ်တွေလည်းပဲကံရဲ့အကျိုးတရားကိုပိတ်ဆို့ဖို့စီတာဖို့ဆိုတာမစွမ်းနိုင်ပါဘူးဒါကြောင့်ကံရဲ့အကျိုးတရားဟာလောကမှာအာအကောင်ဆုံးပဲကံရဲ့အကျိုးတရားလောကမှာဘာဖြစ်ဆုံးပါလိမ့်အားကောင်းဆုံးပဲတဲ့အဲ့ဒီမကောင်းကံတွေပြုထားပြီးဆိုအဲ့ဒီပုဂ္ဂိုလ်တွေကမကောင်းတဲ့ဆုပ်ပြစ်တွေခံစားကြရတာပဲပင်စာတန်တရိယကာမတပါကံကိုစင်ကြယ်နိုင်တဲ့အရာကားတို့ဖြင့်တတိပဒံဝိပဿနာကုသိုလ်တရားပဲကံကိုစင်ကြယ်နိုင်တဲ့ကံကိုဖြတ်တောက်နိုင်တယ်အမိတ္တထာမှုမရှိဘူးအဖတ္တထာမှုမရှိဘူးယန္တာတတ်ထားမှုမရှိဘူးဖျားရှင်အားသွေးစင်းတည်အောင်ပြုလုပ်ထားမှုမရှိဘူးတန်ခါကိုအသိခွဲထားတဲ့တန်ခါပေဒကကံတွေလည်းမရှိဘူးပင်စံတရားကာမတဘာကြံတဲ့ကံတွေကိုတော့ဖြင့်ဒီဝိပဿနာတရားတွေကဖြတ်တောက်နိုင်တယ်စင်ကြယ်သွားအောင်ဆောင်ရွက်ပေးနိုင်စွမ်းရှိကံရဲ့စင်ကြယ်ပုံကိုကြည့်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့အင်ဂုလိမာလအရှင်အင်ဂုလိမာလမထေရကြီးကိုကြည့်ပါအရှင်ကုရိမာလာမထေရကြီးဟာလူဘဝမှာရှိစဉ်ကာလတုန်းကလက်ညှိုးပေါင်းတွေကိုဖြတ်ခဲ့ဘူးတာဟာ990နဲ့9ရောက်အထိရဖို့အတွက်သူဖြတ်တောက်ခဲ့အဲဒီ990နဲ့9ရောက်အထိအောင်လူတွေတတ်ခဲ့တယ်ဒါကတီကုန်းလိုက်တဲ့အခါမှာရရှိသွားတဲ့အနေထားအဲဒီ990နဲ့99ရောက်ဖြတ်ခဲ့တဲ့လက်ညှိုးတွေကိုအထဲမှာပင်လည်းအချာအချာလက်ညှိုးတွေရှိသေးတယ်။တချို့ချို့တစ်ပင်မမတင်ထားတာတွေချုံမတင်ထားတာတွေမပါသေးဘူး။အဲ့ဒီ996ရောက်ရဲ့လက်ညှိုးပေါင်း996ကျောင်းဟာတစ်ပင်မတင်ထားတာတွေချုံမတင်ထားတာတွေကြီးငက်တွေထိုကြွက်တွေစားပြီးပျောက်ပြက်သွားတာမပါသေးဘူး။နောက်ဆုံးကြမှာပန်းကုန်းတည်တဲ့ဖွဲတည်ထားပြီးတော့996ကျောင်း9ရောက်အထိတက်ခဲ့၍နောက်ဆုံးမိခင်ကိုတပ်ဖို့ကံကြီးကျွလွန်လာတော့မြတ်စွာဘုရားကဲ့တင်ခဲ့မြတ်စွာဘုရားကဲ့တင်ခဲ့တော့ဘုရားထံမှာရောက်ရင်မြတ်စွာဘုရားအလိုပေးတရားသတိပ္ပဏ္ဏတရားတွေညွှန်ကြားတော့သတိပ္ပဏ္ဏတရားအထုတ်တော့အင်ကုလိမာလာလူဆိုးကြီးလည်းပဲယန္တာအထိဖြစ်သွားရတယ်ယန္တာဖြစ်သွားတော့အကုသိုလ်ကံတွေစင်ကြယ်သွားသလားမစင်ကြယ်သွားပါလားအကုသိုလ်ကံတွေစင်ကြယ်သွားပြီးတော့ဘုန်းကြီးတို့ဥဇဝဏီခေါ်တဲ့တမ္ပတာတိကလူသတ္တမကြီးလူတွေတတ်ခဲ့တာဆိုလို့ရင်55နှစ်ကာလပတ်လုံးသူ့မှာလူတတ်ခဲ့တယ်လက်တွေမှာဘရောမှာသွေးချောက်တယ်ရေလို့မရှိဘူးအမြဲတမ်းသွေးစုံနေသောလက်တို့ဖြင့်သွေးစုံသောလက်တို့ဖြင့်55နှစ်ကတည်းကကာလပတ်လုံးလူတွေတတ်ခဲ့လူသားမှုရာထူးကလေနှုတ်ထွက်ပြီးတော့အငိမ့်စားယူတဲ့အခါကျတော့ရှင်သာရိပုတ္တရာမထေရမြတ်နေတွေ့သည့်အခါရှင်သာရိပုတ္တရာမထေရမြတ်ညွှန်ကြားတဲ့တတိပဒံဝိပဿနာအလုပ်ပိတရားတွေကိုနာကြား권ရ၍တရားတော်နာရင်ပင်လေရှုရင်မှရင်ရှုမှရင်ဖြင့်အာထုတ်လိုက်တာဘယ်ညာအထိရောက်ခဲ့တယ်လဲဆိုတော့အဲ့ဒီဥဇဝဏီတကားကြီးကအနုလောမခန္တီလို့ခေါ်တဲ့သင်္ခါရုပ္ပကဉာဏ်ရောက်ရှိခဲ့သင်္ခါရုပ္ပကဉာဏ်ရောက်ရှိတဲ့အခါမှာရှင်သာရိပုတ္တရာမထေရမြတ်ကြီးကိုလိုက်ပို့၍လံခုလမှာနွားရကောင်ခွေတည်ဆုံးတော့တုတိတာဘုံရောက်ခဲ့ရတယ်သူလူတက်ခဲ့တဲ့55နှစ်တာကာလပတ်လုံးလူတက်ခဲ့တဲ့ကံကြွေးတွေတခါလဲစင်ကြဲသွားဘုရားဖြတ်တောက်လိုက်တယ်လဲဆိုတော့ဝိပဿနာတရားကဖြတ်တောက်လိုက်တာဘုရားဖြတ်တောက်လိုက်တာပါလေဝိပဿနာတရားအဲကြဝိပဿနာတရားကိုအထုတ်ထားမယ်ဆိုလို့ရှိရင်ဖြင့်ကံတရားတွေလည်းပဲစင်ကြဲသွားပေါ်တိုင်းပေါ်တိုင်းမှာမပြတ်မလတ်တည်းလဲဇတ်ရှိမှဖြစ်နေပြီဆိုလို့ရှိရင်ကာယကံတွေလည်းအလိုလိုစင်ကြယ်ပြီးသားဖြစ်နေတယ်သူတသမှုတွေမရှိဘူးသူဥစ္စာခုံးမှုတွေလည်းမရှိဘူးသူသားအရာတော်လာကျူးလွန်ပြင်းမာမှုတွေလည်းမရှိဘူးအမတ်တရားအများထားရင်မပြတ်မလတ်တည်းလဲဇတ်ရှိမှနေရင်ကာယကံ၃ပါးလည်းပဲစင်ကြယ်နေသလားမစင်ကြယ်နေပါလားအမတ်တရားမပြတ်မလတ်တလဲဇာအာရတဝီရိယဖြစ်အောင်ရှုမှတ်ပွားများအထုံးနေလို့ရှိရင်ဝစီဒုစရိုက်၄ပါးဝစီကံ၄ပါးလည်းပဲအလိုလိုစင်ကြယ်ပြီးသားဖြစ်နေပါတယ် မူတာဝါဒစကားတွေဘယ်တော့မှပြောဖြစ်ဘူးအချစ်ပြအောင်ဂုံတိုက်တဲ့ပိသုနာဝါစာစကားတွေဘယ်တော့မှမပြောဖြစ်ဘူးကြံတန်းနဲ့ပိန်ဖြင်းတဲ့စကားတွေလည်းဘယ်တော့မှမပြောဖြစ်ဘူးတဲ့သရုတဝါစာစကားတွေလည်းမရှိဘူးမပြောဖြစ်ဘူးကုသိုလ်လည်းမရအကုသိုလ်ဖြစ်ကြောင်းဖြစ်တဲ့အပြောမျိုးတွေလည်းဘယ်တော့မှမပြောဖြစ်ဘူးတန်ဖပလာဘစကားအနှစ်သာရမပါတဲ့အယတ်စကားတွေဘယ်တော့မှမပြောဖြစ်ဘူး။တမ္ပပလာပါစကားတွေလည်းမပြောဖြစ်ဘူး။ဝစီရုဒရိုက်လေးပါလည်းပဲအလိုလိုစင်ကြယ်ပြီးသားဖြစ်။အမတ်တရားများထားပြီးအထုံနေမနောတုစရိုက်သုံးပါလည်းပဲအလိုအလိုစင်ကြယ်ပြီးသားဖြစ်။ဘယ်တော့မှသူတော်ဘာပစ္စည်းအချောင်းလိုစင်တဲ့စိတ်ဓာတ်တွေမရှိဘူး။သူတော်ဘာအတ္တခန္ဓာတွေပျက်စီးသွားအောင်ဘယ်တော့မှကြံစီတဲ့စိတ်ဓာတ်လည်းမရှိဘူး။မကောင်းတာတွေကိုလှုပ်ဖို့အယူဆတွေလည်းဘယ်တော့မှမရှိဘူးမိစ္ဆာဒိဋ္ဌိကံတွေလည်းအလိုလိုစင်ကြယ်ပြီးသားဖြစ်ဒါကြောင့်မလို့အမတ်တရားကိုကြိုးစားပြီးတကလားရှုမှတ်အားထုတ်နေတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတို့ဟာကံ၃ပါးစင်ကြယ်နေတယ်ကံဘယ်နှပါးပါဖြစ်နေမလဲဒါကြောင့်ကံ၃ပါးစင်ကြယ်ခြင်းပါကကံတရားတွေကလည်းလွတ်မြောက်သွားလိုပါကဝိပဿနာတရားကိုသာကြိုးစားပြီးအားထုတ်ရမယ်ဘယ်တရားတွေပါလို့ရမယ်ဆိုကြည့်လိုက်ပါကာယဝစီမနောတိကာယဝစီမနောတိသုံးမိကံများရှိပေသည်กายวสีมโนติต้องมีกัญญาสิเปติอาทุตุมากัญต้องภยามัสสวาสิญจามีอาทุตุมากัญต้องภยาမစွာစင်ကြမည်ဒီကဲ့သို့ယနေ့ယခုခါနဲ့အာထုတ်သူမကံသုံးပြမစွာစင်ကြမည်ဆိုတဲ့ဩဝါဒဒေသနာကထာကိုကျဉ်းကျောနေရပြီးဩနာကျဉ်းကျောမှသာနာယူခဲ့ရသဖြင့်ထိုတရားဒေသနာတော်အတိုင်းလိုက်နာကျင့်သုံးဘောအများအထုတ်နိုင်ကြ၏မိတို့တို့လိုရှိရာတောင်းတာနှစ်တရားမြတ်လို့ဗန်းစင်အပ်သောမတရားဘုရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းမြစွာဆာရောက်၍နိဗ္ဗာန်တရားဖြင့်အတိအတိကိုစီကိုငါမျက်မှောက်ပြုနိုင်ကြပါစေကုန်တည်းတတိပဌံဝိပဿနာအမှတ်တရားများကိုမပြတ်မလတ်ကြိုးစားရှုမှတ်ပါများအထုံးနေကြသောယောဂီအပေါင်းတို့အကောင်းတို့တိပဒံ၄ပါးဥပဒနာမတရားများကိုရှုမှတ်ပါများအာထုတ်သောနေရာဝေမိမိအာထုတ်နေသည့်ဓမ္မ၌ကရုဂါရဝပြု၍အာထုတ်ကြရမှာဖြစ်ပါれတရားတော်အပေါ်၌လေးလေးဆဆဖြင့်ရိုးရိုးသေးသေးဖြင့်အာထုတ်ကြရမှာဖြစ်ပါれအရှိကံဒီပေါ်တိုင်းပေါ်တိုင်းထိုရှိကံပေါ်မှာကရုဂါရဝပြုကအာထုတ်ဖြစ်သွားကြမည်ဆိုရင်တရားတွေအမြန်တွေ့တရားတွေအမြန်တက်တရားတို့တရားမြတ်တွေအမြန်ရရှိဖို့ဖြစ်ပါတယ်အမူအရာတိုင်းအမူအရာတိုင်းတို့၌ကိုယ်အမူအရာပြတိုင်းမှာမှန်စွာသိရမည်စိတ်အမူအရာပြတိုင်းမှာမှန်စွာသိရမည်ကောင်းဆိုလဘဝေဒနာပေါ်ရာသိရမည်သဘောတရားထင်ပေါ်ညာပိုင်းခြားသိရမည်ဆိုတဲ့အတိုင်ကိုယ်အမူအရာတွေပြတိုင်းပြတိုင်းစေမူရာတွေဖြစ်တိုင်းဖြစ်တိုင်းခန္ဓာမှုဝေဒနာတွေဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းသို့ရဝေဒနာဖြစ်စေအလယ်လဝေဒနာဖြစ်စေကောင်းတဲ့ဝေဒနာဖြစ်စေပေါ်တိုင်းပေါ်တိုင်းသောခန္ဓာမှုတွေပေါ်၌တတိပြု၍ရှုမှတ်ကြရမှာဖြစ်သည်သဘောတရားတွေမြင်မှုကြားမှုစတဲ့သဘောတရားတွေထင်ပေါ်တိုင်းထင်ပေါ်တိုင်းလည်းပဲပိုင်းခြားကသိအောင်ရှုမှတ်သွားကြရမှာဖြစ်ပါတယ်လျောင်းတန်ရသောဣရိယာပုတ်လေးပါဘယ်မူရာ၌မဆိုတတိနှင့်အတိကရှိကရှုမှတ်ဖြစ်ပြီဆိုရင်ဒ ဓမ္မ၌သာဂရုကာရဝပြုဖြစ်၍အာထုတ်နေကြခြင်းပဲဖြစ်ပါれ။မိမိရှိမှသောဓမ္မ၌သာဂရုကာရဝမပြုဖြစ်ပဲအာထုတ်ကြမယ်ဆိုရင်တရားတွေတွေ့တင်သလားမတွေ့ပဲဖြစ်တင်သလားမဖြစ်ပဲအတိထူးတွေဖြစ်တင်သလားမဖြစ်ပဲဖြစ်နေတတ်ပါれ။ဒါကြောင့်အနန္တကြီးတို့ချင်းဆရာတော်ဘုရားကြီးကလည်းတတိပေးတယ်ရှင်မကိစ္ဆာနမထေရမြတ်ကြီးဩဝါဒကိုထုတ်ပြပြီးတော့ညွှန်ကြားပေးတာတယ်မျက်စိအမြင်ကောင်းသူပင်မမြင်ကံဘယ်မှာတတိပဒံဝတ္တနာတရားကိုအာထုတ်သောနေရာဝယ်လောကုတ္တရာတရားတွေကိုရဖို့အတွက်အာထုတ်သောနေရာဝယ်လောကီအရေးတွေနဲ့ဖြောက်ပြောက်ဆန်းကျင်ဘက်ကြီးကိုပင်လျင်အာထုတ်သွားနိုင်မှသာတရားတွေ့တရားသိတရားတက်တရားတွေမြင်သွားကြမှာဖြစ်ပါတယ်အရာဓမ္မနေတုန်းကတော့ဖြင့်လောကကြီးရာတွေလောက်လာတော့လောကကြီးရာဓမ္မနေကြရတော့လောကဓမ္မရှိကြရတော့လောကနေအားဖြင့်ဆိုရင်တော့ဖြင့်သူများမမြင်နိုင်တာတွေကိုကိုကမြင်နိုင်စွမ်းရှိမှောင်အာထုတ်ပဲပုဂ္ဂိုလ်တွေကရှေ့တန်းသို့ရောက်လာကြပါတယ်လောကုတ္တရာကြီးရာတွေလောကုတ္တရာတရားတွေရဖို့အတွက်အာထုတ်တဲ့နေရာမှာတော့ဖြင့်လောကီရေရာတွေထက်ဖြောက်ပြောက်ကြီးကိုပင်လင်းစံကျင်ပဲအနေပြုကအာထုတ်သွားကြရမယ်။မြေဆံအာရုံနောက်ကိုလိုက်ပြီးအာထုတ်နေလို့ရှိရင်ဘယ်လိုမှလောကုတ္တရာတရားတွေမရနိုင်ပါဘူး။ဒါကြောင့်လောကုတ္တရာတရားတွေရဖို့အတွက်အာထုတ်သောနေရာဝယ်လောကရေရာတွေထက်ဖြောက်ပြောက်စံကျင်ပဲလောကရေရာတို့နဲ့ဖြောက်ပြောက်စံကျင်ပဲကိုပင်လင်းအာထုတ်သွားရမယ်။မမြင်ရတဲ့ပုဂ္ဂိုလ်လိုအာထုတ်သွားနိုင်မှသာလျှင်တရားတွေကတွေ့တရားတွေကသက်တရားတွေကသိတရားတွေကိုမြင်သွားကြမှာဖြစ်ပါတယ်။နားကြတဲ့ကောင်းသူပင်နားလျှင်ပြင်ပမှာဆိုတဲ့အတိုင်းအရဓမ္မနေတော်ဟာတော့သူများမကြားတာတွေကိုကြားအောင်ပဲလျှင်တမင်ရှာကြံပြီးတော့ရှာဖွေကြရမှာဖြစ်ပါတယ်။စူးစိုက်ကြရမှာစူးစမ်းကြရမှာဖြစ်ပါ။လောကုတ္တရာတွေကိုလောကုတ္တတရားတွေကိုရဖို့အတွက်အာထုတ်တဲ့နေရာမှာတော့ဖြင့်နားမကြတဲ့ပုဂ္ဂိုလ်နဲ့တူအောင်အာထုတ်ဖြစ်မှသာလျှင်တရားတွေတွေ့တရားတွေသိတရားတွေမြင်သွားကြမှာဖြစ်ပါပြီးတော့လည်းပဲတရားထုတ်သောနေရာဝယ်အာရင်တန်ဆောတဲ့ပုဂ္ဂိုလ်လိုအာထုတ်လို့တော့ဖြင့်တရားကမရနိုင်ဘူးတဲ့အာရင်ရှိတဲ့ပုဂ္ဂိုလ်ဖြစ်စေကမူအာမရှိတဲ့ပုဂ္ဂိုလ်နဲ့တူအောင်ပင်လျင်အာထုတ်သွားရမယ်တဲ့ကျမ်းမာရေးကောင်းနေတဲ့ပုဂ္ဂိုလ်ဖြစ်စေကမူကျမ်းမာရေးမကောင်းတဲ့ပုဂ္ဂိုလ်နဲ့တူအောင်ပင်လျင်အာထုတ်သွားရမယ်လို့ဆိုလိုတယ်ဘလောက်ပဲစကားပြောနိုင်တဲ့ပုဂ္ဂိုလ်စကားရအပြောကောင်းတဲ့ပုဂ္ဂိုလ်ဖြစ်စေကမူလောကုတ္တရာတရားကိုရဖို့အတွက်အာထုတ်သောနေရာဝယ်စကားမပြောတတ်တဲ့ပုဂ္ဂိုလ်နဲ့တူအောင်အာနေတဲ့ပုဂ္ဂိုလ်နဲ့တူအောင်ဆွံ့နေတဲ့ပုဂ္ဂိုလ်နဲ့တူအောင်ကျင့်သုံးနိုင်မှသာလျှင်တရားရအမြန်တွေ့ဖို့ရှိတယ်တရားရအမြန်တက်ဖို့ရှိတယ်တရားရအမြန်မြင်ဖို့ရှိပါတယ်ထို့သောအာထုတ်ဖြစ်ပြီးဆိုလို့ရှိရင်မိမိရှုမှတ်ပါမယ့်အာထုတ်နေသောဓမ္မ၌သာဂရုကာရဝပြုကအာထုတ်နေရာရောက်ပါれ။ဒါကြောင့်ဂရုကာရဝပြုဖို့လည်းပဲအလွန်မဲ့ရည်ကြီးတယ်။ဘယ်မှာဂရုကာရဝပြုရမယ်ဆိုတော့ကိုရှုမှတ်နေကြဖြစ်သောအမတ်တရားပေါ်ဖြစ်သည့်ဓမ္မ၌သာဂရုကာရဝပြုရမယ်။ဘယ်မှာဂရုကာရဝပြုကြမှာတုန်းဓမ္မ၌သာဂရုကာရဝပြုရပါမယ်။ဓမ္မ၌ဂရုကာရဝပြုဖြစ်ပြီးဆိုရင်ထိုယောဂီသည်အလိုလိုပင်လျင်သူ့ရဲ့ပါရမီအလိုစွာဝိရိယတတိတမာတိအပြည့်သွားတဲ့အခါဥပဒနာဉာဏ်ဆင်းဆင်းရင့်ကျက်မြင့်တက်ကတရားတို့တရားမြတ်တွေကိုရရှိသွားမှတွေ့သိသွားမှဖြစ်ပါတယ်။ဓမ္မပြောရမယ်ဆိုလို့ရှိရင်သားတို့ရဲ့တင်းနှင်းရှင်သေမင်းဟာသားကောင်များကိုဖမ်းယူတော့ခါဝယ်မိမိဤလှင်မြန်တဲ့အရှိန်အဟုန်တွေကိုရိုးရိုးတည်တည်လေးလေးစားစားပြုလေရှိပါတယ်။သားကောင်လေးကငဲတယ်ဆိုပြီးတော့အရှိန်ကိုလျှော့ပြီးတော့လည်းပဲမဖမ်းမယူပါဘူး။အာဒီသားကောင်ကတော့အပြင်အကောင်ကြီးတယ်အင်အားကြီးတယ်။သားကောင်ကကြီးတယ်ဆိုပြီးတော့သားကောင်ကြီးကြီးတွေကိုဖမ်းတော့နေရာ၌လည်းပဲဒီသားကောင်တော့ကဖြင့်ဒီသားကောင်ကတော့အပြင်အလွန်တရာကြီးတဲ့သားကောင်ပဲဆိုပြီးတော့မိမိရဲ့အရှိန်ဟုန်တွေကိုပိုရေးပိုရေးတိုးရေးတိုးရေးမြည်ရေးမြည်ရေးလည်းပဲသားတို့တင်နေရှင်သေးမင်းကအသုံးမပြုပါဘူးသားကောင်ငယ်ရွယ်လည်းပဲအရှိန်ကိုလှဲ့ချထားတာသားကောင်ကြီးရွယ်လည်းပဲအရှိန်ကိုပိုပြီးတော့တိုးမြင့်ပြီးတော့အားဆိုင်ပြီးတော့သုံးတာတွေမပြုပါဘူးအဲ့လိုမပြုခြင်းသည်သူ့ရဲ့လှင်မြန်တဲ့အရှိန်ဟုန်၌ ယုတ်သေးလေးစားသောအားဖြင့်အလေးကရုပြုကလိုက်နာလို့ပါပဲဘုရားရှင်ကိုရောင်မြတ်ကြီးလည်းပဲဒီအတိုင်းပဲမြတ်စွာဘုရားသည်တရားတော်ဒီကိုဟောကြားသောနေရာဝယ်ပုဂ္ဂိုလ်တူတယောက်တည်းကိုလည်းဟောတဲ့နေရာတွေရှိပုဂ္ဂိုလ်အများကိုတတ္တဝါများကိုလည်းဟောသောနေရာတွေရှိမြတ်စွာဘုရားသည်တရားကိုဟောကြားရ၌ပုဂ္ဂိုလ်တူဒီကိုဟောကြားသည်ပင်ဖြစ်စေအများတကာကိုပင်ဟောကြားသည်ဖြစ်စေထို့သောဟောကြားရာတွင်ပုဂ္ဂိုလ်တယောက်တည်းကိုဟောတဲ့အခါ၌လည်းပဲမြတ်စွာဘုရား၏ဝိရိယတော်ကိုလျှော့ချပြီးတော့မဟောမကြပါဘူးပုဂ္ဂိုလ်အများကိုဟောကြားသောနေရာ၌လည်းပဲအာတ္တဝါတွေကအများကြီးပဲပရိသတ်တွေကအများကြီးပဲဆိုပြီးတော့လည်းဝိရိယတော်ကိုတိုး၍ပို၍မြင့်တင်၍မဟောမကြပါဘူးဒါကြောင့်လည်းဆိုတော့ဓမ္မအပေါ်၌ကရုဂါရဝလေးစားမှုပြုလို့ပါပဲဓမ္မအပေါ်၌ကရုဂါရဝလေးစားမှုပြုပြီးတော့ဟောတာဖြစ်ရာကပုဂ္ဂိုလ်နည်းလို့လည်းပဲဝိရိယကိုလျှော့မထားဘူးပုဂ္ဂိုလ်များလို့လည်းပဲဝိရိယကိုပို့ပြီးတော့တိုးပြီးတော့မြင့်ပြီးတော့မသုံးပါဘူးဒါလိုပါပဲယောဂီရဲ့ပေါင်းသူတော်ကောင်းတို့ဒီလည်းပဲမိမိတို့တိပရံ၄ပါးဥပဒနာတရားကိုရှုမှတ်ပွားများအားထုတ်သောအခါသာဒီချိန်ကတော့ဖြင့်ယောဂီကနည်းနည်းပဲရှိတယ်တို့ကတော့ဝိရိယလေးတွေလျှော့ရလျှော့ရတို့အားထုတ်လိုက်အောင်မယ်ဒီချိန်ကတော့ယောဂီကသိပ်ပြီးတော့များတယ်တို့ကတော့ဝိရိယတွေကိုပို့ပြီးတော့တိုးပြီးတော့မြင့်ပြီးတော့အားထုတ်လိုက်အောင်မယ်လို့ဒီလိုနှလုံးသွင်းကမပြုတ်သင့်ပါဘူးမလုံးသင့်ပါဘူးယောဂီနည်းလို့ဝိရိယကိုလျှော့ချတာယောဂီများလို့ဝိရိယတွေကိုပို့ရေးပို့ရေးတိုးမြင့်တာမျိုးတွေလည်းပဲမဖြစ်သင့်ပါဘူးမလုံးသင့်ပါဘူးရှင်တဲ့အတူမြတ်ဗုဒ္ဓကိုနီးယူပြီးတကာလဝိရိယကိုယောဂီတို့ကလျှော့ချမှုတွေမထားပဲပုံမှန်အထုတ်ခြင်းဖြင့်ဓမ္မပေါ်၌ကရုဂါရဝပြုကအထုတ်ဖို့လိုအပ်သလားမလိုအပ်ဘူးလားအမတ်တရားရှုမှတ်ပါများအထုတ်သောနေရာဝယ်မိမိရှုမှတ်အထုတ်နေကြဖြစ်သည့်ဓမ္မပေါ်၌သာကရုဂါရဝပြု၍အထုတ်သွားကြရမှာဖြစ်ပါれဘယ်မူရာတွေမဆိုအမှုရာတိုင်းအမှုရာတိုင်းပြုလုပ်သောနေရာဝယ်အလေးကရုပြုပြီးတော့အာထုတ်သွားရမှာပဲအလေးကရုကာရဝပြုပြီးတော့အာထုတ်တယ်ဆိုတာဟာအမှုရာတိုင်းအမှုရာတိုင်းကိုအမတ်တတိမလွတ်အောင်ဝိရိယစိုက်ထုတ်ပြီးတော့အာထုတ်သွားတာကိုကရုကာရဝပြုတယ်လို့ခေါ်ပါတယ်။ဘာပြုတယ်လို့ခေါ်မလဲ။ကရုဆိုတာလေးစားသောကာရဝယုတိသောအဖြစ်အာထုတ်မှုကိုဆိုလိုပါတယ်ယောတိလေးစားသောအဖြစ်အထုတ်ဖြစ်ကြပြီဆိုလို့ရှိရင်ဘယ်မူရာမကိုမဆိုးသွားတဲ့မူရာမှာပဲဖြစ်ဖြစ်ရက်တဲ့မူရာပဲဖြစ်ဖြစ်လှဲတဲ့မူရာအိတ်တဲ့မူရာမှာပဲဖြစ်ဖြစ်ထိုင်၍ထိုင်၍ရှုမှတ်သောမူရာမှာပဲဖြစ်ဖြစ်အမူရာတိုင်းအမူရာတိုင်းကိုမပြတ်မလတ်တတိကံပြီးတော့ရိုးရိုးတေးတေးလေးလေးစားစားဖြင့်တံဘိုးထားကအထုတ်ဖြစ်သွားပြီဆိုထိုယောဂီသည်ဓမ္မအပေါ်၌ကရုကာရဝပြုနေခြင်းမှာဘယ်ပေါ်၌ပါလုံးနေခြင်းဓမ္မအပေါ်၌ကရုဂါရဝပြုနေတဲ့ပုဂ္ဂိုလ်ဖြစ်သူရအောင်ကျင့်သုံးကြဖို့လိုအပ်ပေမယ်လိုအပ်သလားမလိုအပ်ဘူးလားဒါကြောင့်ရှုမှတ်ချက်တိုင်းရှုမှတ်ချက်တိုင်းမှာဘယ်အမူအရာပဲရှုရှုဖောင်းတဲ့အမူအရာပေါ်သည်ဖြစ်စေပိန်တဲ့အမူအရာပေါ်သည်ဖြစ်စေနားတဲ့အမူအရာပေါ်သည်ဖြစ်စေညောင်းတဲ့အမူအရာကြိုက်တဲ့အမူအရာအောက်တဲ့အမူအရာတင်းတဲ့အမူအရာရတဲ့အမူအရာလှုပ်တဲ့အမူအရာတင်းတဲ့အမူအရာကြက်တဲ့အမူအရာစသောအားဖြင့်ခံစားမှုတွေပေါ်တိုင်းပေါ်တိုင်းလည်းပဲတတိကရေမပြတ်မလတ်အောင်မှတ်ပါထို့သောမှတ်ဖြစ်သွားရင်တိတင်တော်သောအရာတွေအကုန်သိ၍အတိထုကတော့ပေါ်လာမှာပဲအတိထုတွေပေါ်လာရင်အမူအရာတန်တန်မှာဝိပဿနာဉာဏ်ထုတွေလည်းပဲပေါ်သွားဖို့ရှိ၏အတိထုတွေတစ်ဖြည်းဖြည်းတစ်ဖြည်းဖြည်းတစ်ဆင့်တစ်ဆင့်အတိထုတွေရင့်ကျက်လာတော့ဝိပဿနာဉာဏ်ထုတွေဖြစ်ဝိပဿနာဉာဏ်တွေအစဉ်စိတ်ရှင်းရှင်းရင့်ကျက်လာတော့အခါကျမိမိရဲ့ပါရမီအားလျော်စွာဝိရိယတတိတမာရီအပြည့်လာတော့အရိယမဉ္ဇဉ်ဘုညာကိုရရှိကနိဗ္ဗာန်အထိမြေမောက်ပြုခွင့်လည်းရသွားနိုင်မှာလားမရနိုင်မှာလားတို့အတွက်ကြောင့်ဓမ္မ၌ကရုဂါရဝပြု၍အာထုတ်ပါကမိမိပါရမီအလျော်စွာဝိရိယတို့တတိတို့တမာရီတို့အပြည့်ရင့်ကျက်လာသည့်အခါဝိပဿနာဉာဏ်အစဉ်စဉ်အစဉ်စဉ်ရင့်ကျက်မြင့်တက်ပြီးတကားလားနိဗ္ဗာန်အထိမြေမောက်ပြုခွင့်လည်းရသွားကြပါလိမ့်မယ်တဲ့ဒါကြောင့်ဆိုကြည့်လိုက်ပါမြတ်စွာဘုရားမြတ်စွာဘုရားမြတ်ဓမ္မကာရဝပြုပေသည်မြတ်စွာဘုရားမြတ်ဓမ္မ ကာရဝပြုပေသည
်
ရှင်သေးပုံဟယောဂီမြတ်လေးမြတ်ကာရဝပြုရမည်ရှင်သေးပုံဟယောဂီမြတ်လေးမြတ်ကာရဝပြုရမည်ဤကဲ့သို့ယနေ့ယခုက၌ဓမ္မ၌သာကရုဂရဝပြုပါဆိုရတရားဒေသနာဩဝါဒဒေသနာကထာကိုအကျဉ်းချုပ်နေရပြီးဟောနာကြီးညွတ်မှတ်သားနာယူခဲ့ရသည်ဖြင့်သူတရားဒေသနာတော်အတိုင်းလိုက်နာကျင့်သုံးပွားများအထောက်နိုင်ကြ၏မိတို့တို့၏အလိုရှိအားတောင်းတနှင့်တရားမြတ်တို့အပန်းစင်အပ်တော်မတရားဘုတရားနိဗ္ဗာန်တရားတော်မြတ်ကိုလွယ်ကူသောအကျင့်ဖြင့်လင်းမြန်စွာဆောက်ရောက်၍နိဗ္ဗာန်တိုင်အောင်ပင်အတိအတိကိုယ်စီကိုယ်ငှမျက်မှောက်ပြုနိုင်ကြပါစေကုန်တည်း